ဒါကတော့အစိုးရဆုံးရေကြီးရေရှာမှုနဲ့ကြုံခဲ့ရတဲ့ပကိုးမှာတောက်တုံးရင်နဲ့စေဝါးတွေရေပေါ်လိုအပ်နေတဲ့အခြေအနေကိုမင်းများတစ်စင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အထောက်ထားမဲ့တဲ့မြန်မာ80နီးပါးထိုင်းဆောက်လုပ်ရေးလုပ်ငန်းကွင်မှာအဖမ်းခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။ ထိုင်းနိုင်ငံအလဲပိုင်းဥထိုင်းမြို့နယ်ကအလုံတမတထောင်ကျော်အလုံလုံကိုင်းနေတဲ့စောက်လုပ်ရေးလုပ်ငန်းကွင်ကိုအောက်တိုဘာလ14ရက်နေ့မှာဒေသခံတွေကတိုင်ကြားချက်အရအလုံကိုင်ဦးစီးဌာနကသွားရောက်စစ်ဆေးခဲ့ပါတယ်။အဲဒီမှာတော့မြန်မာ60နှစ်ကိုအပါအဝင်အထောက်ထားမဲ့တရားမဝင်နိုင်ငံသားအလုံတမ
ထိုင်းနိုင်ငံအလဲပိုင်းကထရာနခွန်စီအယုဒ္ဓယာခရိုင်ဥထိုင်းမြို့နယ်ထဲမှာရှိတဲ့စောက်လုပ်ရေးလုပ်ငန်းကွင်တွင်နေထိုင်နေတဲ့နိုင်ငံသားအလုံတမတထောင်ကျော်ဟာကျမ်းမာရေးနဲ့မညီညွတ်တဲ့မတန့်ရှင်းတဲ့ပစ္စည်းတွေကိုစွန့်ပစ်တာနဲ့ရေစိုးတွေကိုလည်းချောင်းနေထဲမှာစွန့်ပစ်ကြတဲ့အပြင်အဲ့ဒီဒေသကစိုက်ပျိုးထားတဲ့လေယာထွက်ကုန်ပစ္စည်းတွေကိုခိုးယူတယ်ဆိုပြီးဒေသခံတွ can, Yadari, Tangja Jao, Layo Sisiagani, a tau tame, a little guy need to go to she get up, hippie. The Yawin, Sayer Salamapiana, and then Yamari Bawin, a little mato yajogo, Pansi Yevo, seizing it up, hit down, Erin Yago, Toyo Sisigere, a little guy, Uzi Tanaye, Kitan Yajay Mujo, Miss Panawiga, Timbadane, a Kulu Jodabae. แล้วก็มีรายงานต่างด้าวนะคะจำนวน 359 အခုလိုမျိုးဝင်ရောက်စစ်ဆေးရမှာအထောက်အထားပြည်စုံသူတွေတွေ့ရပြီမဲ့ဆိုင်ရွက်စာတမ်းပျောက်ဆုံးနေသူတွေအလုံသမားလက်မဲ့ရှောက်ထားတဲ့သူတွေကိုပါစစ်ဆေးတွေ့ရှိရတဲ့အတွက်စနစ်တကျတည်တည်ချာချာစစ်ဆေးမှုတွေထပ်ပြီးတော့လုံဆောင်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။တရားမဝင်အလုပ်လုပ်ကန်နေတဲ့အလုံသမားတွေရှိမရှိဒီနေ့ကြက်ကြက်စစ်ဆေးဖို့သက်ဆိုင်ရာအာဏာပိုင်တွေကိုညှို့ချထားတယ်လို့ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့